ပေါ်လာစမှာခင်ဗျာအခုတပတ် RFI ရဲ့ဆွေးနွေးပွဲစကွိုင်းမှာပြီးခဲ့တဲ့အော်တိုဘာလ2ရက်နေ့ကစတင်ပြီးမြန်မာနိုင်ငံမှာအဖြူရောင်ဝတ်ဆင်မှု campaign စီမံချက်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ဖန်စီထိမ့်သိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လည်လွတ်မြောက်ရေးအမျိုးသားပြန်လည်ရင်ကြားစီရေးအတွက်ဆွေးနွေးမှုတွေပြုလုပ်ဖို့တိုက်တွန်းတဲ့ဆန္ဒပြုလှလက်မှတ်ရေးထိုးပွဲတွေကိုပြုလုပ်ခဲ့ပါတယ်။အဲဒီအကြောင်းအရာကိုကျွန်တော်တို့ဒီကနေ့ဆွေးနွေးသွားမှာဖြစ်ပြီးတော့ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံတွင်းမှာအဲဒီပြည်သူတွေရဲ့ဆန္ဒပြုလှလက်မှတ်ရေးထိုးပွဲအစီအစဉ်ကိုဥဆောင်ပြုလုပ်ခဲ့တဲ့88မျိုးဆက်ចောင်းသားများအဖွဲ့ကကောင်းဆောင်ပြောက်ဖြစ်တဲ့ကိုဂျင်မီခေါ်ကိုကျော်မင်းယူအမေရိကန်နိုင်ငံရောက်စာပေပညာရှင်ကြီးဦးစွမ်းရည်နဲ့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူဦးအောင်နိုင်ဦးတို့ဖြစ်ကြပါဗျ။ကျွန်တော်ခင်မောင်ချင်းကတော့ RFA ရုံးချုပ်စတူဒီယိုကနေပြီးတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဝင်ရောက်ဆွေးနွေးသွားမှာဖြစ်ပါတယ်။21ရက်တိုင်းတိုင်းဆန္ဒပြုလှော်ရည်ကောက်ခံခဲ့တဲ့အခါမှာလက်မှတ်ပေါင်း9ဂိမ်းနဲ့3000ကျော်ရရှိခဲ့တယ်ဆိုတာလည်းပဲကြားသိခဲ့ရပါတယ်။အဲ့ဒီရရှိထားတဲ့လက်မှတ်တွေကိုကမ္ဘာကုလသမဂ္ဂအဖွဲ့အစည်းကိုပေးပို့ပြီးတော့မြန်မာပြည်သူတွေအနေနဲ့ကတော့အမျိုးသားပြန်လည်ရင်ကြားစီရေးဆွေးနွေးပွဲတွေပေါ်ပေါက်လာစေလိုတယ်နိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးတော့လှုပ်ပေးစေလိုတယ်ဆိုတဲ့ဆန္ဒရှိတဲ့အကြောင်းကိုအသိပေးအကြောင်းကြားမယ်လို့လည်းပဲဆိုကြပါတယ်ဒီအခုရက်ပိုင်းအတွင်းမှာပဲအစိုးရပိုင်းမြန်မာအလင်းသတင်းစာတွေထဲမှာဒီလိုလက်မှတ်တွေကောက်ခံတယ်ဆိုတဲ့နေရာမှာနာမည်အတုတွေလက်မှတ်အတုတွေလှုပ်ရှားကြတယ်NLD ပါတီကလည်းပဲသူ့ရဲ့ပါတီဝင်တွေကိုဝင်ရောက်ပြီးတော့လက်မှတ်ရေးထိုးဖို့အတွက်ညွှန်ကြားခဲ့တယ်ဆိုတော့ဆွဆွဲချက်တွေလည်းရှိနေတော့ကဒီစီမံချက်နဲ့ပတ်သက်ပြီးတော့ကိုဂျင်မီကပဲဥစွာပထမကျွန်တော်တို့ကိုနည်းနည်းရှင်းလင်းပြောပြပါလားခင်ဗျ။ဒ
ါကတော့ကျွန်တော်တို့ကတေချာပေါက်ပြောနေတာကတော့ပြည်သူရဲ့ဆန္ဒအမှန်တည်းပါပဲ။ပြည်သူရဲ့ဆန္ဒအမှန်တည်းပါဆိုတော့ကျွန်တော်ဒီအမှန်တမ်းပြောရရင်ဒါဒီ9သိန်း3000မကကျွန်တော်အများကြီးရပါတယ်ပြီးတော့ကျွန်တော်တို့က27ကြားထဲမှာအခက်ခဲကြက်တဲ့ကြားလောရတာလေလောရတဲ့ဆက်ကြတော့ဒီ9သိန်း3000ကျော်ကျွန်တော်တို့ရတယ်ဆိုတာလေဒီတမကကျွန်တော်တို့အများကြီးရတယ်အခုတော့ကျွန်တော်တို့ကန်းလန်းနေသေးတယ်သူတို့မပါလိုက်ရလို့ဆိုပြီးတော့အဆိုပြုနေလို့ရအများကြီးရှိတယ်ဗျအဲ့ဒါတော့ကျွန်တော်တို့ဒါသိကြပေါ့ပြောနိုင်တယ
်အဲ့တော့ခုနကပြောတဲ့ဒီအကြအသေးလေးကြားထဲမှာလောရကန်းဆိုတော့ကျွန်တော်လည်းမှန်းဆလို့ရတယ်ပေါ့အဲ့တော့အခက်ခဲကြက်တယ်ဆိုတော့ဘယ်လောက်ထိအောင်ခက်ခက်ခက်ခက်လောရလဲဆိုတော့အဲ့ဒါလေးတွေပြောပြပါလား
ပထမတော့ကျွန်တော်ပြောချင်တာတော့ resource ပေါ့ဗျာ resource အခက်ခဲပေါ့
ဟုတ်ကဲ
့ကျွန်တော်တို့ကဒီမှာကျွန်တော်လူလူဆန္ဒပြုလို့ရဆိုတော့စာသားတွေကိုကျွန်တော်ကြောက်အောင်ပို့ဖို့အတွက်ကပထမတယ်လီဖုန်းတော့အခက်ခဲရှိတယ်ဥပမာနေကောကိုခေါ်ဖို့အတော့ခက်တယ်ဗျာနေကလူတွေကခေါ်တဲ့ခါကျမှသူတို့ကဆက်တွေ့လာတဲ့ခါကျမှကျွန်တော်တို့ကနှုတ်တိုက်ရွတ်ပေးတယ်နှုတ်တိုက်ရွတ်ပေးပြီးတော့ဒီပုံစံလေးမျိုးသူတို့ကူးရေးကြတယ်ကူးရေးကြမှအဲ့ဒါသူတို့ဆက်ပြီးတော့ဖြန့်တယ်ခြေသက်တွေကိုဖြန့်တယ်ပေါ့အဲခြေသက်တွေကိုဖြန့်တဲ့ခါမှာလက်မဆက်တွေရဲ့ပြဿနာရှိတယ်လက်မဆက်တွေအိမ်မှာလည်းတချို့ဒီရွာလူတွေဆိုလို့ရှိရင်မြို့ပေါ်ကနေပြီးတော့နှစ်ရက်လောက်သွားတဲ့နေရာမျိုးတွေလည်းရှိတယ်။နောက်တစ်ခါကျွန်တော်တို့ကဒီအမြန်ချောပို့လို့စားတိုက်တို့ကိုကျွန်တော်တို့ကဒီအားပြုမယ်ဆိုလို့ရှိရင်လည်းတချို့နေရာမရောက်တာတွေရှိရသည်။ရှိတဲ့အခါကျတော့ကျွန်တော်တို့ကဒါ resource အဆက်ခဲပေါ့ဒါနံပါတ်၁ချက်ပေါ့။နောက်တစ်နှစ်ချက်ကတော့ကျွန်တော်တို့လူလူကြားထဲမှာဆက်သွယ်ဆောင်ရတဲ့အဆက်ခဲပဲ။အဲဒါဆိုတော့ကျွန်တော်တို့က first campaign ပေါ့ဒါကျွန်တော်တို့အနေနဲ့ဆို first campaign ပေါ့။ဒီ first campaign ကိုကျွန်တော်အောင်မြင်ခြင်းနဲ့အောင်မြင်ရတဲ့ဆိုတဲ့အခါကျတော့ကျွန်တော်ကဘာကိုကြည့်ရလဲဆိုတော့ပြည်သူ့ရဲ့လူကျင်ရေးကိုကျွန်တော်ကကြည့်ရတယ်။ဒါအမှန်တမ်းပြောလို့ရှိရင်ဒါမိုကရေစီနိုင်ငံတွေမှာဒါအနေဆုံးဆောင်ရွက်ရတဲ့ကိစ္စမျိုးတွေပါ။တာမန်သင်းဖွဲ့တွေအောင်ဆောင်ရွက်လို့ရတဲ့ကိစ္စမျိုးတွေ။အဲတော့ကျွန်တော်နိုင်ငံမှာကြားတဲ့အခါကျတော့ပြည်သူ့ကနိုင်ငံရေးလို့ဒီနိုင်ငံရေးတွေကဒီလိုပတ်ထုတ်ခံရတာကြားပြီ။အဲတော့ပြောင်းဝင်နေကြတယ်။ဘယ်လိုပုံပြောင်းဝင်ရမလဲဆိုတော့တို့အများကြီးစဉ်းစားတယ်။စဉ်းစားတဲ့အခါမှာလည်းတို့လူကျင်မှုပေးနိုင်တဲ့ပုံစံမျိုးကိုတို့ကသဘောကျတယ်။သဘောကျတဲ့အခါကျတော့အဲဒီတို့လူကျင်မှုပေးနိုင်တဲ့နည်းလမ်းတွေကိုကျွန်တော်ကရွေးချယ်ရတာပေါ့။ဒီကျတဲ့ပြည်သူနဲ့ကျွန်တော်ကြားတဲ့ communication ပေါ့အဲ communication ကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကဒီ50ရာတိုင်ဝမ်နေနောက်ပြီးတော့ဒီနိုင်ငံရေးတကြွသူတိုင်ဝမ်နေနောက်ပြီးတော့နိုင်ငံရေးစုဖွဲ့တွေနောက်ပြီးတော့မြို့ရွာတွေမှာရှိတဲ့ကျွန်တော်တို့စိတ်ဝင်စားတဲ့လူပုဂ္ဂိုလ်တွေကနေတစ်ဆင့်တောင်းခံပြီးတော့ဆက်သွားတဲ့အခါကျတော့ဒါကအပြည့်အစုံနဲ့ဒီလိုပြန့်နှံ့စိတ်ဝင်သွားပြီးတော့မှဒီလိုလူရဲဆန္ဒကိုကျွန်တော်ကရလာတာပေါ့နောက်ပြီးတော့ကျွန်တော်တို့ကအနာပိုင်ဖွဲ့စည်းလည်းမဟုတ်ဘူးလေမဟုတ်တဲ့အခါကျတော့အော်ခင်ဗျားဒါထိုးမလားမထိုးဘူးလားဆိုတော့လူကြားထဲမှာကျွန်တော်ကသွားပြောလို့မရဘူး။ဒါဟုတ်သဘောတူရင်ထိုးပါသဘောမတူရင်မထိုးပါနဲ့စာအုပ်ရင်ဖတ်ကြည့်ပါ။အဲတော့ကျွန်တော်တို့ကလူညုံမှုဘယ်လောက်ထိပြည့်ပြလာလဲဆိုတော့ဘယ်လိုတော့လုပ်နိုင်ပါလဲဘယ်လိုထိတော့ပါနိုင်ပါလဲသူတို့လိုက်ပါနိုင်လိုက်ပါခြင်းနဲ့ဆိုရင်လိုက်ပါလို့ရအောင်ကျွန်တော်တို့ကပေးထားတာ။ပေးတဲ့အတွက်အဲ့ဒီပေးထားမှုရလဲသူတို့ဆန္ဒအမှန်တွေကိုကျွန်တော်တို့ရခဲ့ပြီ။အဲဒါကျွန်တော်တို့ဒီအခက်အခဲတွေပဲ
โอเคเออแล้วอกูโกจิมีรู้อกูပြောပြသွားတဲ့အတိုင်းပေါ့လေခဲခဲခဲခဲနဲ့ပဲဒီလက်မှတ်တွေရယူခဲ့တဲ့အခါမှာလက်မှတ်ပေါင်း9သိန်းနဲ့3000ကျော်ရရှိထားပြီဆိုတော့ကျွန်တော်တို့သိခဲ့ရပါပြီဒီလက်မှတ်တွေကိုကုလသမဂ္ဂအဖွဲ့ချုပ်ကိုပို့ဆောင်ပေးမယ်ဆိုတော့အဲ့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအဖွဲ့ကြီးကနေပြီးတော့ဘယ်လိုပဲပုံနဲ့များဟိုပံ့ပိုးပေးနိုင်မလဲဘယ်လိုအကူအညီပေးနိုင်မလဲလို့များမျှော်လင့်ထားကြပါလဲဗျာ
ဒါတော့ကျွန်တော်တို့တိုင်းပြည်ရဲ့အခုလက်ရှိကျွန်တော်တို့ပြည်သူတွေရဲ့ဆန္ဒအမှန်ကိုကျွန်တော်တို့ကဖော်ပြရတာ哦အဲ့တော့ပြည်သူရဲ့ဆန္ဒအမှန်ကဒီလိုဒီလိုရှိနေပါတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကဒါဟိုပို့ပို့ပြီးတော့ခိုင်မာစေခြင်းတဲ့သဘောနဲ့အမှတ်တမ်းမှရပြုတ်ပြီးတော့ကျွန်တော်တို့ကပေးပို့တာလေအဲ့တော့ပေးပို့တာဖြစ်တဲ့အတွက်ဒါကဒီဆန္ဒတွေကိုဒါလေးစားမှာပါကျွန်တော်ထင်ပါတယ်ဒါမှမဟုတ်ဒါစုအဖွဲ့ကြီးကလည်းလေးစားမှာပါပြီးတော့ဒီအမျိုးသားပြည်နယ်တမန်ရေးဖြစ်စင်မှာပါဝင်တဲ့လူတွေကလည်းဒါလေးစားဖို့ကျွန်တော်တို့ကစူးစမ်းမှာပေါ့အခုဆိုရင်ကုလသမဂ္ဂအဖွဲ့ကြီးနဲ့အဲ့ညိုတဲ့နဲ့တမန်ကြီးဖြစ်စင်မှာပါဝင်ရမယ့်လူတွေဟာပူပေါင်းပြီးတော့ဒါကျွန်တော်တို့ဒီပြည်သူ့ရဲ့ဆန္ဒကိုလေးစားဖို့အတွက်လှုပ်ဆောင်လိုက်မယ်ဆိုလို့ရှိရင်တော့အများကြီးအကျိုးရှိရမယ်ထင်ပါတယ
်ဒီ campaign ကဆန္ဒပြုလာတဲ့တောင်းခံပြီးတော့အခုနောက်ဆက်တွဲအနေနဲ့ကြားရတာက29ရက်နေ့ကစပြီးတော့တပတ်ကြာဒီနိုင်ငံတော်ငြိမ်းချမ်းသာရာရေးအတွက်မေတ္တာပို့ဆုတောင်းပွဲတွေလည်းလုပ်ကြအောင်မယ်ဆိုတော့ဒီဆုတောင်းပွဲတွေကခုနကပြောခဲ့တဲ့အဖြူရောင်စီမံကိန်းရဲ့ဒါနောက်ဆက်တွဲလို့ကျွန်တော်တို့ဆိုနိုင်ပါလားဗျ
အာကျွန်တော်တို့ဒါဆိုလို့ရပါတယ်ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့ဒီလိုရှိတယ်ဗျာဒီလူလူကဒီဒီမိုကရေစီနိုင်ငံပဲဖြစ်ဖြစ်တိုင်းပြည်တစ်ခုကိုတည်ဆောက်တာပဲဖြစ်ဖြစ်ဘယ်လိုပဲတည်ဆောက်တည်ဆောက်ဗျာဒီလူလူကိုချီခံရတာပဲဗျာဒီလူလူပေါင်းသားအောင်မြင်မယ်ဒီဖွဲ့စည်းပုံချီခံဦးတည်ရေးဆွဲရေးပါဆိုတဲ့ဥစ္စာတွေကလည်းဒါနိုင်ငံသားတိုင်းရဲ့တောင်းအောင်လို့ပြောထားတာရှိတယ်လေအဘယ်ရမဆိုဗျာနိုင်ငံကြီးတည်ဆောက်တယ်ဆိုတာကတော့ဒီလူအားလုံးပေါင်းမှရမယ်အဲ့တော့ဒီလူကိုပေါင်းနိုင်အောင်လဲကျွန်တော်တို့ကကြိုးစားပေးရမယ်လှုပ်လဲလှုပ်ပေးရမယ်အမှန်တော့ဒါဒီလိုပါဝင်နိုင်အောင်လုပ်ဖို့အတွက်ကကျွန်တော်တို့ဒီအမျိုးသားပြည်နယ်တင်တဲ့ဖြစ်စဉ်မှာပါဝင်နေပြီအားလုံးတာဝန်ရှိတယ်။ဒါကျွန်တော်လည်းတာဝန်ရှိတယ်။ရှိတဲ့အတွက်ဒီလိုနိုင်ငံရေးတဲ့ဟိုတစားတစားနဲ့ပါဝင်လာအောင်ငင်းငင်းချမ်းချမ်းနီးနဲ့ပါဝင်လာအောင်ကျွန်တော်တို့ကဒီလမ်းဖောက်နေလည်းဖြစ်တယ်။နောက်ဥမိချနေလည်းဖြစ်တယ်။ဘာလို့ဆိုကျွန်တော်တို့ကဗျာဟိုဒီမိုကရေစီကိုငင်းငင်းပြောင်းလဲကျင်တာကိုငင်းငင်းသာသာပြောင်းလဲကျင်တာကိုပြောင်းလဲကျင်တဲ့အတွက်ဒီလိုကပါငင်းချမ်းညင်သာတဲ့ပုံစံနဲ့ဒီလိုကဝင်ဆုံးဖြတ်လာပြီဆိုလို့ရှိရင်ဗျာဒီမိုကရေစီကဆက်လက်ပပလေးကျွန်တော်ရောက်သွားမှာပေါ့
။ဟုတ်ကဲ့88ခုရေတော်ပုံစပြီးတော့ပြည့်ခဲ့တဲ့နောက်ပိုင်းမှာတတ်မတော်ကလည်းပဲဒီចောင်းသားတို့ပုံမှာမကြည်မနှက်နဲ့ဟလာခဲရိုးတွေတောင်းသွင်းခြင်းကြတာပြီးတယ်အများကြီးပဲဟလာရေဆက်ဆက်လုတ်ခဲ့တာမြင်ရကြားခဲ့ရတယ်အဲ့တော့အခုဒီ88မျိုးဆက်နော်ခဲရိုးចောင်းသားအဖွဲ့ကနေပြီးတော့ဒီလိုလုတ်တယ်ဆိုကြတဲ့ကောဘယ်လိုနည်းနဲ့မှသူတို့အနေနဲ့တော့နှစ်မြို့မှာတော့မဟုတ်ဘူးအခုဒီလိုသန္ဓခံယူပွဲတွေလုတ်တယ်ပါတယ်ဆိုတာဒီနေရာမှာဟလာလက်မှတ်ရေးထိုးတဲ့လူတွေကနာမည်တွေလိပ်စာတွေပေးထားရဲဆိုတော့ဒီလက်မှတ်ထိုးတဲ့လူတွေအတွက်ကလည်းသူတို့ရဲ့ကိုကျိုးစည်းဘဝအတွက်အန္တရာယ်ဖြစ်မှာသူတို့လည်းပဲစိုးရင်ထိမ့်လန့်မှုကတော့ရှိကောင်းရှိမှာပဲဒါမဲ့လို့လည်းပဲသူတို့ယင်နေတာရှိတဲ့ဆန္ဒကိုအင်မတန်ကိုပဲသူတို့ပေါ်ပြဂျင်လုံးအားကြီးတဲ့အကြောင်းဒီအန္တရာယ်ကိုသူတို့ယင်ဆိုင်ပြီးတော့တတ်သိရှိနေရှေ့ထွက်ပြီးတော့လက်မှတ်ထိုးခဲ့ကြတယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့မထိုးရဲတဲ့လူတွေကလည်းပဲစိတ်ထဲကဆန္ဒရှိမှလို့မထိုးရဲလို့ဟလာအန္တရာယ်ဖြစ်မှာဆိုလို့မထိုးခဲ့ကြဘူးဆိုတာလည်းကျွန်တော်တို့တွေးမိတယ်ဆန္ဒပြုလို့လက်မှတ်ရေးထိုးပွဲတွေကိုလှုပ်လာတဲ့နောက်ပိုင်းမှာဒီသက်ဆိုင်ရာကနေပြီးတော့เนาะဒီစရင်နေဒီလူနာမည်တွေကိုအခုသတင်းစာထဲမှာပါနေတယ်ဒါတွေကအတုတွေအယောင်တွေပါဆိုလို့ရှိရင်အတုအယောင်တွေပါဆိုလို့ရှိရင်အစ်စ်မှန်ပါလို့ခင်ဗျားတို့ကပြန်ပြီးတော့တင်ပြလို့ရနိုင်မလားဟုတ်လားဒါတွေကိုတက်တဲ့တောက်တဲ့နဲ့ပြနိုင်မယ်ဆိုလို့ရှိရင်ဟိုကတခါပြန်ပြီးတော့အန္တရာယ်ပေးလာမယ်အန္တရာယ်ရှိနေသေးတယ်အဲ့တော့ဒီလိုစီမံကိန်းလှုပ်တာဟာဘေးကနေပြီးတော့ကြည့်ရတာတော့ဟိုရင်ဖိုးစရာပါပဲခင်ဗျားတို့လှုပ်ခဲ့တဲ့အကြောင်းသားတို့အပေါ်မှာလည်းကျွန်တော်အများကြီးပဲဂုဏ်ယူပါတယ်ချီးကျူးပါတယ်အဲ့တော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ကိုအောင်နိုင်ဦးအနေနဲ့ကြတော့ဘယ်လိုများသုံးသပ်မိလဲဗ
ျဟုတ်ကဲ့ခင်ဗျာဟိုကျွန်တော်ထင်တာကတော့ဒါတော်တော်ကောင်းပါတယ်လေဘာလို့လဲဆိုတော့ဒီလိုဗမာပြည်လိုအနေထားပြောအနေထားမျိုးပေါ့ဗျာဟို police state ပေါ့နော်ဟိုအရာရာဆက်ဆက်ချုပ်ချယ်ထားတဲ့နေရာမျိုးမှာအခုလိုလှုပ်ဖို့အခြေအနေတွေပေးလာတယ်လှုပ်ကြတယ်ဆိုတာဒါဟာလှုပ်တဲ့လူတွေကနေပြီးတော့တော်တော်လေးကိုရဲရင်ရှိကြတယ
်ဟုတ်ကဲ့
တော်တော်လည်းဟလာအနေနာခံပြီးလှုပ်ကြတယ်ဆိုတာတော့ဒါကတော့ထွေထူးတော့ပြောစရာမလိုပါဘူးအဲဒါပေမဲ့လည်းတစ်ဖက်မှာလည်းပဲကြံကြည့်မယ်ဆိုလို့ရှိရင်တော့စစ်ဆိုးရကအခုအချိန်ဒီဟာသူတို့ကိုတိုက်ရိုက်ချင်းချောင်းနေတဲ့အနေထားမျိုးမဟုတ်သေးဘူးဒီလိုအနေထားမျိုးမဟုတ်သေးတဲ့အခါကျတော့ဒီအခု campaign တွေလုပ်တဲ့လူတွေကိုဘာမှအယံကြီးလုပ်တဲ့ပုံစံမျိုးတွေကျွန်တော်မမြင်ရသေးဘူးအဲတစ်ဖက်မှာလည်းဒီအခုလိုဟလာလက်မှတ်ထိုးတာတို့ပြည်သူဆန္ဒခံယူတာတို့စသဖြင့်ဒီလိုလုပ်နေတဲ့ဥစ္စာတွေဟာလည်းစစ်တပ်ကိုဖြုတ်ချဖို့တော့မဟုတ်ဘူးရှင်းရှင်းလေးပဲဟလာစစ်တပ်နဲ့တွေ့ဆုံဆွေးနွေးတွေလုပ်ဖို့နော်အဲ့ပြီးတော့ចောင်းသား ကောင်းဆောင်တော်ဆန်းစစ်ကြီးနဲ့ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်တို့အပါဝင်နိုင်ငံရေးကျင်းနာတထောင်နဲ့တရာကျော်လွတ်ဖို့ဆက်သဖြင့်ဖြစ်တယ်အဲ့တော့စစ်ဆူရကကိုကပါကလုံးမကလူမျိုးကြီးကောင်စီကဗမာပြည်နဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချမယ်ဆိုတဲ့အနေထားပေါ်မှာအရန်မလုပ်တဲ့အနေထားမျိုးလဲပါမယ်လို့ကျွန်တော်ထင်တယ်ခင်ဗျအဲ့တော့ပြန်ကြည့်မယ်ဆိုလို့ရှိရင်စစ်တပ် ဒီနေ့အမျိုးသားညီလာခံနဲ့ပတ်သက်ပြီးတော့အင်တာနက်မှာတက်ကြည့်တဲ့အခါမှာမြို့သားညီလာခံကြောင့်ရထားတဲ့တောက်ကြံလေးကသတင်းကိုကျွန်တော်ဖွင့်လိုက်တာအဲ့ဒီသတင်းမှာထွက်လာပဲနဲ့ဒီမြန်မာပြည်မြောက်ပိုင်းချွေလီမိုးကောင်းဒေသမှာမြောင်မောင်ခေါ်အောင်ကျော်သောဆိုတဲ့လူကနေပြီးတော့ဒီအခုလိုငလာကြီးကမ်ပိန်းလုပ်တဲ့ဥစ္စာအတွက်ကိုလက်မှတ်ထိုးဖို့အတွက်လိုက်လံပြီးတော့ အစည်းအဝေးတွေဖြားရောင်းတွေဆိုပြီးတော့ဆစ်ဆိုးရကရေးထားတယ်တည်မဲ့ထွက်လာတယ်ခင်ဗျာအဲ့တော့ကျွန်တော်လည်းတေချောင်းအဲထက်ခါတက်ခါကြည့်တော့ဒီသတင်းမဲ့ပြန်ထွက်လာနေတယ်အဲ့တော့တနည်းအားဖြင့်ပြောရလို့ရှိရင်တော့ဆစ်ဆိုးရမှာအခုလုပ်နေတဲ့အကံပိန်းတွေကိုပြက်ပြက်သားသားဟလာချေမုန်းနိုင်မှုပြက်ပြက်သားသားလုပ်နိုင်မှုအတွက်အနေထားလေးတွေအခွင့်အရေးလေးတွေနည်းနေသေးတယ်ဆိုတဲ့အနေထားမျိုးပြတယ်
ကျွန်တော်ညွှန်ရေးကောင်စီကိုလည်းဂရုစိုက်မှာမဟုတ်ဘူးဘယ်သူမှလည်းဂရုစိုက်မှာမဟုတ်ဖ ೇನೆ ပြတ်ပြတ်သားသားလုံးမဲ့သဘောရှိတယ်ဆိုတော့အားလုံးသိပြီးသားဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ဟုတ်ကဲ့ခုနကကွာနိုင်မှုပြောသွားတာကိုကျွန်တော်လက်ခံပါတယ်။ဘာလို့လဲဆိုတော့အခုကျွန်တော်တို့မြင်ခဲ့တွေ့ခဲ့ရတဲ့ဖြစ်ရတွေမှာကြည့်လို့ရှိရင်နားပါစေဆိုရအနေနဲ့ကကုလသမဂ္ဂအဖွ သမဂ္ဂတွင်းမှုချုပ်ကိုယ်တိုင်ကမေတ္တာရခံတောင်းမန္တာလည်းပဲမရဘူးအဲ့တော့ဒါကြောင့်မလို့လည်းပဲမြန်မာပြည်အရေးကိစ္စအခုဆိုလို့ရှိရင်ဒီလုံခြုံရေးကောင်စီတိအောင်ရောက်သွားတဲ့အခြေအနေဖြစ်တာပဲဒါပေမဲ့လည်းပဲနာဖအစိုးရအနေနဲ့ကတော့ဟလာကုလသမဂ္ဂဘာပြောတို့ပြည်တွင်းတို့ကတော့လှုပ်ချင်ရလှုပ်မယ်ဆိုတဲ့အနေအထားအများအားတွေ့နေရတာပဲအခုလည်းပဲဒီဥစ္စာကတော့ဖြင့်မြန်မာနိုင်ငံရဲ့လူဦးရေတန်ပေါင်း90ကျော်ရှိတယ်တန်ပေါင်း90ကျော်ရှိတဲ့မှာဒီ9သိန်းလောက်ဆိုတာ10ရာခိုင်နှုန်းလောက်ပဲရှိတာပဲဒါကပြည်သူတရလုံးရဲ့ဆန္ဒအစ်စ်မှန်မဟုတ်ဘူးလို့လည်းသူတို့ကပြောကောင်းပြောလာမှာပဲနောက်ပြီးတော့သတင်းစာတွေထဲမှာအခုဟိုဆက်တိုက်ရေးနေတာဒီလက်မှတ်ကြီးရေးထိုးတဲ့နေရာမှာမလိမ့်တပတ်နဲ့လူတွေကိုလှည့်ပြားပြီးတော့လက်မှတ်ထိုးခိုင်းတယ်လို့လက်မှတ်တရအတုအယောင်တွေဖြစ်ပါတယ်လို့ဆိုတာတွေအခုစောင်းမတွေကလာနေပြီပေါ့လေဒီအပြောင်းကမ်ပိန်းအကြောင်းကိုဆရာဦးစွန့်ရင်လည်းပဲကြားထားမှာပဲအဲ့တော့ဆရာအနေနဲ့ကတော့ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်လဲဆိုတာကျွန်တော်တို့သုံးသပ်ပြပါခင်ဗျ
ကျွန်တော်ကတော့ဟိုလူငယ်တွေရဲ့လှုပ်ရည်တိုင်းပေါ့ဗျာသူတို့အကြက်တဲ့မျိုးမျိုးကြားနေဒီလိုလှုပ်လာတာကိုစိတ်ဝင်စားပါတယ်ဝင်စားတယ်အားလဲအားလဲအားလဲရတယ်ဒါပေမဲ့ဟို9သိန်းလောက်ရပြီဒီဥစ္စာတောင်ကျွန်တော်တို့ကတော့နည်းသေးတယ်အောက်မိတာပေါ့ဗျာအဲ့တော့သူတို့ကဒီဥစ္စာကိုအတုလေးလိုပြောတာမကြားတယ်သူတို့ကအစိုးရအတုဆိုတော့ဗျာအတူတောင်ကအတူလိုပြောမှာပဲအစ်စ်ဖြစ်တဲ့ရှင်းလေးလုံးမှလူလူကြီးအတူမြင်နေပြီရှင်းလေးလုံးရေကောက်ပွဲအစ်စ်ဖြစ်ကြောင်းလည်းသူတို့ကိုကြားကြပြီးပါပြီ။ဒါပေမဲ့သူတို့အာနာသိမ့်တာပဲ။အဲ့တော့ကျွန်တော်တို့ခုလိုလုပ်နေတဲ့ဥစ္စာဟာသူတို့ကိုကျွန်တော်တို့ကအင်းကြနီးဒီတမျိုးပါပဲတစ်ဆင့်ပြီးတစ်ဆင့်တော့လှုပ်သွားမှာပဲဒီလိုလှုပ်တာကောင်းပါတယ်သူတို့အသိမှန်သူတို့ကလည်းဖြစ်ရမှာပါ။ဒါကိုစိတ်ထဲမှာစိုးရင်ကြောက်ကြမှာပါပဲ။ဘာလို့လဲဆိုတော့ပြည်သူတွေရဲ့ခန္ဓာညာကြီးပါလားဆိုတာကိုယ်စိတ်ကိုဖြေတာအောင်သူတို့အတုတွေဟာညာပြောနေပြီမဲ့သူတို့တကယ်တော့ပြည်သူလူထုရဲ့ဆန္ဒကိုနားလည်သွားမှာပါ
ဟုတ်ကဲ့ခင်ဗျဒီပြည်သူလူထုကတော့ကျွန်တော်တို့88ရေတော်ပုံပြီးခဲ့ရပါလေဒီမိုကရေစီလိုချင်တဲ့အတွက်လည်းပဲဟလာယူကောက်ပွဲမှာဒီ NLU ကိုမဲပေးခဲ့တဲ့ဒီမိုကရေစီနိုင်ငံတူတောင်ဖို့ဆိုပြီးဒီမိုကရေစီရေးကိုအားလုံးကဆန္ဒရှိတယ်ဆိုတာဒါသိတာယူပါပဲအဲ့တော့အခုကိစ္စမှာပြည်တွင်းကနေပြီးတော့ចောင်းသားတူကနေဒီလိုဥဆောင်ပြီးတော့လှုပ်ရှားမှုတွေလုပ်နေတဲ့အချိန်မှာကျွန်တော်တို့အခုပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကြတော့ကောဆရာတို့လိုဟလာစာပေပညာရှင်တွေအမှုပညာရှင်တွေအနေနဲ့ဘယ်လိုများပံ့ပိုးမှုတွေလုပ်ပေးနိုင်မယ်လို့ရောထင်တယ်လဲခင်ဗျ
အခုတော့ကျွန်တော်တို့ကတော့ဟိုဥဆောင်တဲ့နေရာမဟုတ်ဘူးဗျာခြေခြေလုံးလုံးလူတွေရောအခုဆိုကျွန်တော်တို့ဒီပြည်ပမှာရှိတဲ့ဟိုနိုင်ငံရေးသမားတွေဟို NGOV စသဖြင့်ပေါ့ဗျာအဲ့လိုအားလုံးကလည်းဝိုင်းဝန်းပြီးတော့ဒီမှာဟိုဆန္ဒပြဖို့လက်မှတ်တွေထောက်ခံမှုပြီးပါမှာဟောပါတော့အဲ့တော့ဒီလိုမျိုးထောက်ခံမှုဆိုတာတွေအမျိုးမျိုးလုပ်နေကြပါလေလုပ်နေပါလေပါဝင်ရမှာပေါ့ဗျာစာနေတဲ့နေရာစာနေရေးမယ်အဲ့လိုခင်ဗျားတို့ပြောကြရကြပြောမှာပေါ့နော်
ကျွန်တော်ပြည်တွင်းကလည်းပဲအခုလိုပေါ့လေလှုပ်ရှားမှုတွေလုပ်နေမယ်ပြည်ပကနေပြီးတော့လည်းပဲဝိုင်းဝန်းပြီးတော့ပံ့ပိုးကူညီပေးနေမယ်ဆိုလို့ရှိရင်တော့ဒါအများကြီးကိုပဲကောင်းမှာပေါ့လေအဲ့တော့ပြည်တွင်းမှာကောကိုချင်းမျိုးတို့အနေနဲ့ကဒါတာမန်ပြည်သူတွေကိုပဲစီယုံလို့ရသလားဒီအမှုပညာရှင်အတိုင်းဝိုင်းစာပေပညာရှင်အတိုင်းဝိုင်းကပုံကိုတွေကိုရောစီယုံလို့ရောင်းနိုင်သလားခင်ဗျအခက်အခဲတွေများရှိသလားခင်ဗျအ
ဲ့ဒါစီယုံကြအောင်မလို့လားဗျ
ဟုတ်သောတော်ပဲကျွန်တော်တို့ကြားလိုက်တာပေါ့လေဆရာမကြီးလူလူတော်မာတို့ပါတို့ကြားဒါမဲ့လို့ဒီတဲ့မကကြဲကြဲပြန့်ပြန့်ပေါ့လေပါဝင်လာအောင်များစီယုံလို့ရနိုင်မလားလို
့ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ပြောချင်တာပါဒါကျွန်တော်တို့ကစီယုံကြအောင်မလို့လောက်အောင်အလုံးအစင်းသင်းဖြစ်နေပါတယ်အစင်းသင်းနေတဲ့သူတို့ညမှာဟိုခုနလို profile ထုတ်ပြခြင်းမပြခြင်းပဲကွာတာပေါ့တကယ်ပြောတာပါကျွန်တော်တို့အလွာသီးသီးဒေါင်းသီးသီးကနေအကုန်လုံးပါဖို့အစင်းသင်းဖြစ်နေတာပါတကယ်လည်းပါကြပါတယ်
ဟုတ်ပါတယ်ဒါအခုကလုံနာရည်ရွယ်ချက်ကောင်းကောင်းနဲ့ဟလာအမျိုးသားပြန်လဲတက်မြတ်ရေးကိုဟလာအမျိုးသားရင်သားစီရေးကိုဥတီပြီးတော့လုပ်နေတယ်ဆိုတော့ကလည်းဒါကအင်မတန်ကောင်းမြတ်တဲ့ရည်မှန်းချက်ပဲလေလှုပ်တဲ့လူတွေအနေနဲ့ကလည်းဟလာဒီကိုဂျင်မီတို့အပိုင်းကလည်းပဲလှုပ်ဆရာရှိတာတော့ကိုလှုပ်ရမှာပဲပေါ့လေမလှုပ်ပဲနေလို့မရဘူးဆိုတော့ဒါရှေ့ကိုဆက်ပြီးတော့ဒီလိုပဲခြေလှမ်းနေရတယ်လှမ်းပြီးတလှမ်းလှမ်းကြမှာပဲပေါ့အဲ့တော့တကယ်လို့များအခုလှုပ်ထားတဲ့ဆန္ဒပြုလို့တောင်းခံပွဲမှာဒီလက်မှတ်တွေကိုကုလသမဂ္ဂကလည်းပို့ပြီးဘာမှလည်းအကြောင်းတူးမလာဘူး။နာဘအစိုးရအနေနဲ့ကလည်းပဲလိလိရှုထားတယ်ဆိုရင်ရောကိုချင်းမီတို့အနေနဲ့ကဒါကိုဘယ်လိုများဆက်ပြီးတော့စကမ်းသွားမလဲခင်ဗျ
။ဟုတ်ကဲ့ကျွန်တော်တို့ကအခုဒီစင်ရကမ်ပိန်းလုပ်တယ်၊ white campaign လုပ်တယ်၊စသဖြင့်ပေါ့နောက်ဗလာရေးစုဆောင်ပွဲတွေလုပ်တယ်ဆိုတာကကျွန်တော်တို့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့အမျိုးသားပြန်လည်တင်ပြရေးကိုကျွန်တော်တကယ်လိုချင်လို့လုပ်နေတာ။အဲ့ဒါပြည်သူ့ရဲ့ဆန္ဒကိုကျွန်တော်တို့လေးစားပါမျိုးသားပြန်နေတဲ့ဖြစ်စီမှာပါဝင်တဲ့လူတွေအားလုံးကဒီလိုရဲ့ဆန္ဒကိုလေးစားပါအပြစ်မပြုပါဆိုတဲ့ဥစ္စာကိုကျွန်တော်တို့ကဒါကို petition လုပ်နေတဲ့သဘောပဲအဲ့တော့ဒီညမှာကျွန်တော်တို့ရဲ့မျှော်လင့်ချက်ကဘာမှမရှိကျွန်တော်တို့ရဲ့မျှော်လင့်ချက်ဆိုတာကိုယ်ပိုင်မျှော်လင့်ချက်ကိုပြောတာကိုယ်ဆက်မျှော်လင့်ချက်ကိုပြောတာကျွန်တော်တို့မျှော်လင့်ချက်အဓိကမျှော်လင့်ချက်ဒီအမျိုးသားပြန်နေတဲ့ညဖြစ်ပေါ်ဖို့ပဲအဲ့တော့ပဲကျွန်တော်တို့လုပ်တာလုပ်တဲ့တွေအဲ့ဒါကဘု து ့ကိုနာစီဘု து ့ကိုတာစီဆိုတဲ့ရည်ရွယ်ချက်မရှိဘူးကျွန်တော်တို့ကဒီမှာဟိုနိုင်ငံရေးကြောင်းပြောကြမယ်ဆိုလို့ရှိရင်ဗျာနိုင်ငံရေးမှာအမြင်နှမျိုးရှိရတချို့အမြင်တစ်ခုကပါလဲဆိုနိုင်ငံရေးဟေးလို့ပြောလိုက်ပြီဆိုလို့ရှိရင်အာဏာကိုပြင်းမြင်တယ်နောက်တစ်ခုကကျတော့ဒုတိယမျိုးစားတော့နိုင်ငံရေးဟေးလို့ပြောလိုက်ရင်လူလူကိုပြင်းမြင်တယ်အဲ့တော့အာဏာကိုပြင်းမြင်တဲ့အမျိုးစားနဲ့လူလူကိုပြင်းမြင်တဲ့မျိုးစားအမျိုးစားနှစ်မျိုးရှိတယ်အဲ့တော့ကျွန်တော်တို့ကတော့နိုင်ငံရေးဟေးလို့ပြောလိုက်ရင်ကျွန်တော်တို့ကလူလူကိုပြင်းမြင်တယ်ကျွန်တော်ဒီမှာကျွန်တော်ပြောနေတာတော့ဒီနော်အမှန်ရှိတဲ့လူတွေပေါ့ဗျာဒီအနာဂတ်ဖွဲ့စည်းတွေထဲမှာပဲဖြစ်ဖြစ်နောက်ကျန်တဲ့အတိုက်ခံဖွဲ့စည်းဒီနိုင်ငံရေးဖွဲ့စည်းတွေမှာပဲဖြစ်ဖြစ်ပေါ့ဗျာနောက်အားလုံးကအာဏာကြီးရဲ့ပြင်းမြင်တယ်လို့ကျွန်တော်ပြောလို့မရအောင်နောက်အားလုံးကလည်းလူလူကြီးပဲပြင်းမြင်တယ်လို့ကျွန်တော်မပြောနိုင်အောင်အဲ့တော့အဲ့ဒီမှာကျွန်တော်နိုင်ငံရေးလို့ပြောလိုက်ရင်လူလူကိုပြင်းမြင်မှာနိုင်ငံရေးလို့ပြောလိုက်ရင်လူလူကိုပြင်းမြင်မှာဆိုတဲ့ဥစ္စာကိုကျွန်တော်တို့ကဒါ propose လုပ်နေတာနောက် petition လုပ်နေတဲ့သဘောပဲအဲ့ petition ကိုကျွန်တော်တို့ကငင်းကြမ်းတဲ့ပုံစံနဲ့လုတ်တိုင်တဲ့ပုံစံတွေကိုကျွန်တော်ဆက်ပြီး petition လုပ်မှာပဲဒီစားအ
ဲ့တော့ကိုအောင်နိုင်ဦးအနေနဲ့ရောဒါများဆက်ပြီးတော့ပြောပြခြင်းပါသေးလဲခင်ဗ
ျကျွန်တော်ပြောချင်တာတော့အများကြီးပဲကျွန်တော်ပြောချင်တာကဘာလဲဆိုတော့ခုနကိုချင်းမီပြောတဲ့ခုနအာနာဆိုတဲ့ကိစ္စပဲစစ်ဆိုးရကကျွန်တော်မြင်တာကတော့လူစုလူဝေးနဲ့လုတ်တဲ့ကိစ္စမှန်သမျှအားလုံးကိုသူ့ရဲ့အာနာကိုထိပိုက်မယ်သူ့ရဲ့အာနာကိုအရယူမယ်ဆိုပြီးတော့ဟလာစဉ်းစားနေတယ်နားလည်နေတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ရှစ်လေးလုံးကိစ္စဒီဂျားထဲမှာဖြစ်တဲ့96လှူရှားမှုအခုကွန်မင်းကိုနိုင်လို့ဖမ်းတဲ့ကိစ္စဒါလူစုလူဝေးနဲ့လုပ်တယ်အာဏာကိုယူမယ်လို့ဟလာယူဆနေတဲ့အတွက်ဒါဖမ်းတဲ့သဘောဟလာအခုလိုလုပ်တဲ့သဘောပဲအခုဒီအခုလုပ်တဲ့ campaign တွေကိုလည်းလိုအပ်လို့ရှိလို့ရှိရင်ဟလာအရေးယူမယ်ဆိုလဲဒီပုံစံမျိုးနဲ့ပဲအရေးယူမှာပဲအဲ့တော့ဟလာကျွန်တော်တို့မြန်မာပြည်မှာကတော့စေုပ်ချွေးကိုကြိုက်လားမကြိုက်လားပြည်သူတွေကသဘောကြလားမကြလားဆိုတော့ထွေထူးလဲပြောစရာတော့မလိုတော့ဘူးဟလာခုနပြောတဲ့အမှုပညာရှင်တွေထောက်ခံမယ်တခြားသူတွေထောက်ခံမယ်ဒါတွေဟာလဲအားလုံးတော့တည်ပြီးသားအနေထားပဲအဲ့တော့ဒီနေရာမှာဒီအခုလုပ်တဲ့ campaign တွေကိုစစ်ဆိုးရွားကဘယ်လောက်ထိအလေးထားပြီးစောင့်ကြည့်နေသလဲဟလာစစ်တပ်ကဘယ်လိုတည်တည်ချာချာအကင်တွင်မလဲဘယ်လိုမြင်မလဲအဲ့တော့ campaign လုပ်တဲ့လူတွေအခုကိုကြည်မီတို့နော်အဖွဲ့တွေဆိုလို့ရှိရင်လည်းဒီလိုအနေထားမျိုးမှာခုနပြောတဲ့မျိုးသားပြန်လည်တင်းမြန်ရေးကိုဘယ်လိုပုံစံမျိုးနဲ့စစ်တပ်ကိုနားလည်အောင်ဘယ်လိုလုပ်မလဲဆိုတာမျိုးတွေကတည်တည်ကြကြစဉ်းစားဖို့လိုတယ်ခင်ဗျာကျွန်တော်တို့ဟလာတိတလောက်ဟလာရန်ကုန်တို့ပြမနာတို့ရောက်ဖူးတဲ့လူသွားဖူးတဲ့လူနဲ့ပြောကြည့်လို့ရှိချင်ရင်ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာတရက်ကစစ်တပ်ထဲမှာပါတဲ့လူတွေကောစစ်တပ်ကောင်းဆောင်တချို့ကောအဒီအနေထားတွေပြည်သူတွေကစေုပ်ချွေပေါ်မှာညှိနှွေနေတဲ့အနေထားတွေကိုနားမလည်တာမဟုတ်ဘူးနားလည်တယ်ခင်ဗျာဒါပေမဲ့လည်းဒီဗိုလ်ချုပ်ကြီးတန်းရွှေကိုဟလာလွန်ဆန်လို့မရဘူးခင်ဗျာဗိုလ်ကြီးတန်းရွှေကပြောတယ်အဲသူ့အောက်မှာပါတဲ့စစ်ဘိုလ်ချုပ်ကနေပြီးတော့ဒီအနေထားတွေကိုဘယ်လို့မှမကြိုက်တဲ့အတွက် ติดดีเนี่ยลงนี่ละคือเลยชิบาร์เลยไอ้รอเชียงงาโรที่ดูดีเดิมมาเดินซีโอโมโมไปเนี่ยสุดท้ายมาเลยเป็นที่อุตสาหกรรมที่มีด้านเล็กๆใหญ่ๆกูฮัลโหลอุดีอาชีพเดออาณาอยู่บนพื้นสุดเอาสิ่งที่จะพิจารณาดูเลยก็มีมาหาพื้นสุดเลยเนาะที่กำเป็นอ่ะคุณลอลเซ่เล่ามาเป็นขณะนี้เนี่ยพี่ก็ จะตัวไหนเนี่ยแต่ไม่ว่าคุณลูกเชียงยานี่ใช่ไหมจะตัวอะไรสูตรเชียงนอตขับเปลี่ยนสาบุกเกิดมาแต่เพื่อมาเลยคุณลูกกำเป็นลงนี่เด็ดด้วยลูกเชียงมาโรทุกชาชาไม่พิพูสูญเลยเว้ยแล้วปีดูเรียดีลูกคุณลูกเล่ามาทุนไหนเนี่ยป่าวไหนเนี่ยสูเรแล้วป่าวไหนเนี่ยตัวกูอันนี้ไม่ใช่อยากพูสูเรในทางอยู่ที่ยินดอเชื่อมา จันโรนั่งยี่ลูกพูดกิจการนั่งยี่ยาป่าวหูดีด้วยแต่พี่เนี่ยรู้หลังจากพูดอะไรเนี่ยด้วยแต่เอ็มดันยี่จีเนี่ยเชื่อกันแต่เชื่อบ่าวตัวเลยเว้ยจันโรไปรู้เว้ยนี่ท้าวเว้ยจีจีที่รู้อะไรเสียนาชินสเนตคู่ออกมาเปียงเล็บพิมพ์สูรุษีเนาะสุดท้ายก็ดูดีมาป้าวสูรุษีเนาะจันโรไปรู้มาเปียงเล็บพิมพ์ไหนมุสุราคุบมาบีมาชินจาร์เรดีกิจการเป็นลุงจาร์เรดูดีกังงานอะไรมุสุราจันโรยงจีบ่าว
โอเคอะกูก่อนหน้านี้เดินไปตัวอะไรอะไรไปเอ็มดามันกันเนี่ยเจ้าเล็บเดี๋ยวไปเออก็นั่นว่าเสียอุตส่าห์อยู่เว้ยจันโอ้เสียบิโรบอลีเสียบิโรโอ้พี่อบยาบังค่ะเออกูอุตส่าห์อยู่โอ้ซึ่งแต่เจ้าเลยโอ้ซีอีโอมาสุดละมาเลยเอ็มเอฟซีดูว่าดีกาเอ็นอาวะเว้ยซึ่งแต่ก็ดีกาไม่พอเดี๋ยวบิโรเอ็นอาละบิโรลูกชายคนยาวบิโรตัวพ่อออมบิโรลูกป้าละอ๋อมาดีกาว่าเว้ยไอ้เดี๋ยวมาอันนี้เป็นยังไงสิ่งที่เราเล่นตัวอะ ောင်အဲလားလေးလေးမမဆိုတာပေါ့ဗျာဟိုဒီစအစိုးရကဟိုလူအများကြီးတဲ့အစုနဲ့လုပ်ရင်တော့အခြေသေးမှာမဟုတ်ဘူးပေါ့ဗျာဟိုကွာတက်နေနေမှာဒါလူငယ်တွေလူစုခွဲပြီးတော့အမှုပညာအတိုင်းဝိုင်းကိုလည်းအမှုပညာရှင်မျိုးတာဝန်ပေးပြီးတော့လုပ်ကြမှာပဲနောက်ပြီးတော့ကျွန်တော်တို့အမှုပညာရှင်ဆိုတာတပင်ရောဘာရောရုပ်ရှင်ရောပေါ့ဗျာနောက်တစ်ခုကဘုန်းတော်ကြီးတန်ဃာတော်များကဆရာတော်ကြီးများဥမာတခါဝိုင်းဆရာတော်လူမဟာကဏ္ဍရောဆရာတော်လူတို့ပုဂ္ဂိုလ်ကြီးများကဆရာတော်ကြီးများကသေကြီးဝါကြီးများကလာသာသနာပိုင်းမှာလည်းလေးစားခံရတဲ့ပုဂ္ဂိုလ်ကြီးများကပါငါတို့ဒါမျိုးကိုဈာဝင်ကျင်ငယ်လို့ဆိုတော့လူရင်ပြောပါလို့ပြောထားတာဆိုတော့ဆရာတော်ကြီးများလည်းရှိခဲ့တယ်ဆရာတော်ကြီးများအရေးကိုခိုးပြီးတော့ဆရာတော်တန်ဃာတော်များနဲ့တကွာအားလုံးတော့ရေသေးအားလုံးကဒေသမားတွေစီရောလူသမားတွေစီရောရအောင်လူပညာတယ်လို့ထင်ပါတယ်ဗျာ
ဟုတ်ပါတယ်ဆရာဦးစွန်းရင်ပြောတာလည်းပဲမှန်ပါတယ်ခင်ဗျအလှအပေါင်းစုံကနေပြီးတော့တညီတညွတ်တဲ့နဲ့ဆန္ဒဖော်ပြနိုင်လို့ရှိရင်အင်မတန်ကိုကောင်းမှန်ပါတယ်ဒါပေမဲ့လို့တခုရှိတာကတော့စစ်ဘိုလ်ချုပ်ဒီစစ်ကောင်းဆောင်ဒီစစ်တပ်ဘက်ကလည်းပဲចောင်းသားတွေဟာဒီအရွယ်မရောက်သေးပဲနဲ့မလောက်လေးမလောက်စားနဲ့အာဏာပိုင်တွေကိုထိတ်ကနေဆိုရင်အာခံတယ်ဆန္ဒပြတယ်ဒီလိုအာခံဆန္ဒပြဖို့ပဲပြင်နေကြတယ်လို့မြင်ကြတယ်ចောင်းသားတွေဘက်ကလည်းပဲစစ်တပ်ခါလက်နဲ့ဆွဲကင်ထားပြီးတော့ထိတ်ကနေဆိုရင်အကျန်းဖက်နှိမ်နှင်းဖို့ကိုပဲကြည့်နေတယ်ဆိုပြီးတော့သဘောထားကရှိနေခဲ့တယ်။နောက်ပြီးစစ်တပ်ကတိုင်းပြည်ကိုသူတို့ကပဲချစ်တယ်သူတို့ကပဲတိုင်းပြည်ကိုမြတ်နိုးတယ်။ကျန်တဲ့လူတွေကစိတ်မချရဘူးဆိုတဲ့အမြင်ကလည်းပဲတချို့စစ်ဗိုလ်ချုပ်တွေမှာရှိပါတယ်။အဲ့တော့ဒီစစ်တပ်နဲ့ကြောင်သားတွေကြားမှာပေါ့လေပလဲနံပါတ်တင်လာဖို့ကတော်တော်လေးကိုပဲအရေးကြီးပါတယ်။ဒီကဘာမမှာဘယ်တိုင်းပြည်မှာပဲဖြစ်ဖြစ်အထက်တန်းကြောင်သားတွေတိုက်ခိုးကြောင်သားတွေဆိုတော့ကသူတို့ကတက်လူတွေသူတို့ကတိုင်းပြည်မှာအမြင်မတော်တာတွေကိုတန်ရုံးစင်အနှောင်ဖက်မရှိဘဲနဲ့ပြောရဲဆိုရဲလုပ်ရဲကြံရဲတယ်သူတို့ကအနစ်နာခံပြီးတော့ပြောမှဆိုမှတိုင်းပြည်မှာအပြောင်းလဲရှိနိုင်တယ်လို့သဘောထားတွေရှိကြတယ်ဒီတော့အာနာဆွဲကြံထားတဲ့စစ်တပ်အနေနဲ့ကလည်းပဲသဘောထားနည်းနည်းပါပါပြောပါပြောင်းပေါင်းနဲ့အပြေးယူလောက်လာမယ်ဆိုရင်တော့အကောင်းဆုံးအခြေအနေကိုကျွန်တော်တို့ရနိုင်တာပေါ့ခင်ဗျာ
အဲကျွန်တော်ကဒီလိုပြောချင်တယ်ဗျာအခုချိန်မှာအခုကျွန်တော်တို့လက်ရှိမြောက်ကြီးရဲ့နိုင်ငံအခြေအနေရရပေါ့ကျွန်တော်တို့ကစစ်မှန်တဲ့အမှုသားတန်တဲ့စင်မျိုးပွဲကြီးရှိဖို့လိုအပ်နေပြီဆိုတဲ့ဥစ္စာပဲကျွန်တော်အဲ့ဒါထပ်တလဲကျွန်တော်ပြောချင်တယ်နောက်တစ်ခါပါလဲဆိုတော့မှကျွန်တော်တို့ဒီចောင်းသားပေါ့ဗျာចောင်းသားနဲ့ကျွန်တော်တို့ဒီစစ်တပ်ကြားထဲမှာသဘောထားစပြီးတော့꿰တဲ့ကာလတစ်ခုကိုကျွန်တော်ပြောကြမယ်ဆိုရင်ဒါဥနေဝင်ဖန်ကြီးခဲ့တဲ့ပြဿနာဗျာဥနေဝင်ဖန်ကြီးခဲ့တာ1962မှာဒီကျောင်းသားသမဂ္ဂကဒီဖြည့်ဆည်းလိုက်ပြီးနောက်ပိုင်းမှာဒါဥယျာဉ်ဖန်တီးခဲ့တဲ့ကိစ္စတွေအဲ့ဒီကနေစပြီးတော့ဒီကျောင်းသားနဲ့ဒီစစ်တပ်ကြားထဲမှာကဟိုအမြင်တွေကတမျိုးဖြစ်ခဲ့ကြတာ哦အဲ့မှာဒီအခုလက်ရှိစစ်တပ်ကလည်းဒါဥယျာဉ်လည်းမရှိတော့ဘူးဗျာဒါဥယျာဉ်ကဘယ်လိုလူလဲဆိုတဲ့ဥစ္စာကိုဒါလက်ရှိစစ်တပ်ကလည်းဒါသဘောပေါက်နေပြီအဲ့ဒါစစ်တပ်ကိုအသုံးပြုပြီးတော့ဘယ်လိုလုပ်ခဲ့လဲဆိုတာသဘောပေါက်နေပြီကျွန်တော်ပြောချင်တဲ့ဥစ္စာတစ်ခုကဒီအမွေစိုးကြီးကိုကျွန်တော်ဆက်မတည်ခြင်းဘူး ကျွန်တော်အနေနဲ့အဲ့တော့ဆက်လက်မတည်သင့်တော့ဘူးမတည်သင့်မဲ့နဲ့ကျွန်တော်တို့ဒီကျောင်းသားနဲ့ဆက်တက်တယ်မဟုတ်ပါဘူးဒီနိုင်ငံရေးသမားနဲ့ဆက်တဲ့ပြည်သူ့ဂျားထဲမှာဟိုကဒီဒီဆက်တက်ဒီသဘောထားကွဲအောင်အမြင်တွေလွဲအောင်လုပ်ခဲ့တဲ့ကိစ္စတွေကတော်သင့်ပြီရက်သင့်ပြီဒါကြီးကဟောင်းနှံ့နေတဲ့ဟလာဒီတပြားဟောင်းကြီးဖြစ်ဖြစ်နေတယ်အဲ့ဒါကြီးကိုကျွန်တော်မလို့ချင်တော့မလို့ချင်တဲ့အခါကျတော့ကျွန်တော်ကမလို့ချင်တယ်ဒါဆိုရင်မင်းကျွန်တော်ကပေါင်းစည်းချင်တယ်လေအားလုံးစုစုစီစီညှိနှိုင်းတနေနဲ့လုပ်တဲ့ကိစ္စကိုလုပ်ချင်တယ်အဲ့တော့အဲ့ဒါမှလည်းတိုင်းကြီးကဟိုရှေ့ရောက်မှာကျွန်တော်တို့ကတကယ်ခင်ဗျဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်ပေါ်မှာ哦အဲ့တော့ဒါကိုသွားဖို့အတွက်ကိုကျွန်တော်တို့ကဒါ driving force အနေနဲ့ကျွန်တော်တို့ကလုပ်တာအဲ့တော့အမျိုးသားပြည်နယ်သမီးတွေဖြစ်စဉ်မှာပေါင်းရမယ်လို့အားလုံးဒီဟလာဒါကုလူမျိုးတွေပဲအကိုတိုင်းပြည်တည်ဆောင်မှုအတွက်ကိုအချင်းချင်းအဆွေးညှိနှိုင်းတန်တင်ပြီးတော့ဟလာပြည့်ပြည့်စုံစုံပေါ့လေပါဝင်ပြီးလုပ်မယ်ဆိုလို့ရှိရင်ဒါလို့မဖြစ်ရမှာလဲဆိုတော့တတိဝေးပြီးတော့ဒါလောက်ကြမယ်ဆိုလို့ရှိရင်ဗျာရှင်းပြီဖို့ပြောတဲ့အင်းတေးရဘောဖြစ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကြည်မီခင်ဗျာ
ကျွန်တော်နည်းနည်းလေးသတိပေးပြချင်တယ
်ဟုတ်ကဲ့ပြောပါကော်နိုင်ခင်ဗျာ
ကျွန်တော်တို့ခုမာပြည်ရအနေထားကိုကြည့်မယ်ဆိုလို့ရှိရင်ဒီစစ်တပ်ကအကြမ်းဖက်မှုတွေလုပ်နိုင်တာကောဒီအောက်ခြေကငတ်လို့ဟလာအကြမ်းဖက်မှုတွေလုပ်နိုင်တာရောအဲ့လိုအနေထားမျိုးတွေစုံစုံစစ်စစ်လေးတွေ့နေရတယ်ခင်ဗျာအဲဖြစ်နိုင်ကြလေအများကြီးရှိတယ်အခုလိုနိုင်ငံရေးရဒီလိုတက်တက်ကြွကြွလှုပ်လာတဲ့အနေအထားမျိုးမှာဆိုရင်ပို့ပြီးတော့ဖြစ်တတ်တဲ့အနေအထားမျိုးလေးတွေရှိတယ်။ဒါကြောင့်မလို့ဟလာကျွန်တော်တို့နိုင်ငံမှာဆိုရင်တော့အထူးသဖြင့်တော့အဖုံးကြီးတွေနဲ့ဒီကျောင်းသားဒီပေါ့နော်ကျောင်းသားကောင်းဆောင်တွေကဒီဟာတွေကိုအမြဲတမ်းမျက်ခြေမပြတ်ကြည့်ထားဖို့လိုတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ။မဟုတ်ဘူးဆိုလို့ရှိရင်ကိုလုပ်နေတဲ့လုပ်ငန်းစဉ်တွေကအလွယ်လေးနဲ့ရွေးသွားနိုင်တဲ့အနေအထားမျိုးရှိတယ်ဆိုတော့ကျွန်တော်သတိပေးချင်ပါတယ်။
ဆရာဦးစွမ်းရည်အနေနဲ့ရောဘယ်လိုများမြင်မိပါလဲခင်ဗျာ
စစ်တပ်ဆိုတာပေါ်ကျောင်းဆန်းလို့ကျောင်းသားကောင်းဆောင်တွေကမွေးထုတ်ခဲ့တာပဲစစ်တပ်အပေါ်သဘောထားစစ်တပ်နဲ့ကျောင်းသားမကွဲပြားရေးသဘောထားဆိုတာအမနာကျေပြန့်တဲ့သဘောထားရှိတဲ့လူငယ်တွေရဲ့သဘောထားကိုသိရလို့အမှန်ဝန်တာကုန်ယူတယ်ဆိုတာလေးပဲပြောပြပါသေးတယ
်နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကဟလာမြန်မာနိုင်ငံထဲမှာရှေ့ကိုမတိုးနိုင်မဲနဲ့ဟလာတန့်နေတဲ့အချိန်မှာအခုလို88မျိုးဆက်ကျောင်းသားများအဖွဲ့ကနေပြီးတော့နော်အခုလိုလှုပ်ရှားမှုတွေလှုပ်လာတယ်နော်မကြသေးခင်ကပဲလာသမိုင်းကကိုမင်းကိုနိုင်တို့ကိုကိုကြီးတို့နော်ကိုသေးကျွဲတို့ဟလာဖန်းခံရတယ်နောက်တခါကိုမင်းစရာနဲ့ကိုပြုံးကျိုးခေါင်းဆောင်တွေကြောက်ပြီးတော့ဖန်းထွားတဲ့နောက်ပိုင်းမှာ ਉਹ ပဲကိုချင်းမီတို့ကိုမြအေးတို့ကဆက်ပြီးတော့ဒီလှုပ်ရှားမှုကိုဖြစ်မြောက်ဆောင်ကျင်းနိုင်ခဲ့ကြတာလားလှုပ်ဆောင်နိုင်ခဲ့ကြတာကိုကျွန်တော်တို့အထူးပဲဂုဏ်ယူကြီးကျူးပါတယ်ခင်ဗျအခုလိုရဲရဲတတိရှိရှိနဲ့နိုင်ငံအကျိုးအတွက်ဥဆောင်ပြီးလှုပ်တာကိုကြံတဲ့လူတွေလည်းပဲနမူနာယူသင့်ပါတယ်လုံဆောင်ကြိုးပမ်းနေခဲ့တဲ့ကိစ္စတွေဟာအောင်မြင်ပါစေလို့လည်းပဲကျွန်တော်တို့ဆုတောင်းပါတယ်ကျွန်တော်တို့ဒီမှာသကဝိုင်းအတွက်ရရှိထားတဲ့အချိန်ကပြည့်နေပြီဖြစ်တဲ့အတွက်ဒီမှာပဲရန်နာရပါလိမ့်မယ်ခင်ဗျာအခုလိုပါဝင်ဆွေးနွေးပြတဲ့အတွက်ကြောင့်88မျိုးဆက်ចောင်းသားများအဖွဲ့ကចောင်းသားကောင်းသားပြောဖြစ်တဲ့ကိုချင်းမီထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာနေသူဦးအောင်နိုင်ဦးနဲ့အမေရိကန်ပြည်ထောင်စုရောက်မြန်မာစာပေပညာရှင်ကြီးဦးဆွမ်းရည်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြပါစေတော်တာရှင်အပေါင်းကိုစိတ်နှပြစမ်းမွှင်လန်းကြပါစေခင်ဗျာ